လွန်ခဲ့တဲ့ခုနှစ်လက IS စစ်သွေးကြွရဲ့လက်ထဲကိုကျရောက်သွားခဲ့တဲ့ Remedy မြို့ကိုပြန်ပြီးတော့တင်ပိုက်ဖို့ကြိုးစားနေတဲ့ Iraq တပ်ဖွဲ့တွေကမြို့ရဲ့အလဲဗဟိုအချက်ချာနေရာကိုဗုဒ္ဓဟူးနေ့မှာပိတ်ဆို့ထားလိုက်ပြီးဖြစ်တာကြောင့် IS ရဲ့ Caliphate နိုင်ငံတော်ဆိုတာကိုပိုးပြီးတော့တေးသွောအောင်ထပ်လုပ်နိုင်လိုက်ပြီးဖြစ်ပါတယ် Iraq နိုင်ငံရဲ့အကြမ်းဖက်တံပြန်မှုနှိမ်နင်းရေးအထူးတပ်ဖွဲ့ကဥဆောင်တဲ့ထိုးစစ်ကြီးတစ်ခုရဲ့ဒုတိယမြောက်နေ့မှာ Iraq နိုင်ငံအမ်ဘာပီနေရဲ့မြို့တော်ရမာဒီကအစိုးရရုံးဝင်းကိုဥတီပြီးတော့တိုက်ခိုက်နေတာလည်းဖြစ်ပါတယ်။ IS စစ်သွေးကြွတိုက်ခိုက်ရေးတမားရာပေါင်းများစွာအဲ့ဒီမြို့လေကောင်မှာအကာအကွယ်ယူပြီးတော့နေနေကြတယ်လို့ယူဆထားပါတယ်။အီရတ်တပ်တွေအနေနဲ့အစိုးရအဆောက်အဦတွေကိုတိမ့်ပိုက်ဖို့အတွက်မြို့ရင်းကိုဖြည်းဖြည်းချင်းဝင်ရောက်နေရတယ်လို့အီရတ်ဒုတိယဗိုလ်ချုပ်ကြီးအန်ဝါဟာမာအီမင်ကပြောဆိုပါတယ်။ IS ထောင်ထားတဲ့ဘုံတွေအများပြားရှိနေတာကြောင့်လွတ်မြောက်ရေးကြိုးပမ်းမှုကနေကွေးနေရတယ်လို့သူကပြောပါတယ်ဒါပေမဲ့အစိုးရအဆောက်အဦတွေရှိတဲ့ဝင်းကြီးကိုထိန်းချုပ်ထားနိုင်လိုက်ပြီဆိုရင် Remedy မြို့ရဲ့ကျန်တဲ့နေရာတွေလွတ်မြောက်သွားအောင်လုပ်ဖို့ကတော့လွယ်သွားမှာဖြစ်တယ်လို့ဆိုပါတယ်ဒေသခံသတင်းတော်ဖြစ်တဲ့ Raid Kashi က IS တိုက်ခိုက်ရေးသမားတွေဟာအရက်သားတွေကိုလူသားအကာအကွယ်တွေဖြစ်အသုံးပြုနေကြတယ်လို့ပြောပါတယ်လူတော်တော်များများကတော့ထွက်ပြေးလွတ်မြောက်သွားတယ်လို့ Kashi ကပြောပါတယ်ဒါပေမဲ့ထွက်မပြေးနိုင်သူတွေကိုတော့ IS တွေကRemedy မြို့ရဲ့အတွင်းမှာရှိတဲ့သူတို့ရဲ့ပြစ်မှတ်တွေကို Iraq တပ်ဖွဲ့တွေနဲ့နိုင်ငံတကာညွန်ပေါင်းတပ်တွေလေကြောင်းကနေတိုက်ခိုက်မှုတွေမလုပ်နိုင်အောင်အကာအကွယ်အဖြစ်အသုံးပြုထားတယ်လို့ပြောဆိုပါရယ်